ဆယ်စုနှစ်တွေအတွင်းရည်ကြီးမှုတံကိုခံရတဲ့ထောင်ပေါင်းများစွာသောသူတွေကိုမလေးရှားကယ်ဆယ်ရေးသမားတွေကလိုက်လံကယ်ဆယ်နေပါတယ်။အ ਨੇ စုံပြည်နယ်ရှစ်ခုအတွင်းအခုလိုရည်ကြီးခဲ့တာကြောင့်စနေနေ့အထိလူပေါင်း 36,000 ကျော်ဟာဦးမယ်အိမ်မယ်ဖြစ်ခဲ့ရပါတယ်။ဟဝိုင်မှာအပန်းဖြေခီးထွက်နေတဲ့မလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ကသူခီးစဉ်ကိုမပြီးခင်ဖျက်သိမ်းခဲ့ရပြီးနိုင်ငံရဲ့အဆိုးရွားဆုံးရည်ကြီးမှုကိုဖြည့်ရှင်းဖို့မလေးရှားနိုင်ငံကိုပြန်လာခဲ့ရပါတယ်။ဒီကနေ့စနေနေ့မနေ့ကစနေနေ့နေ့လယ်ပိုင်းမှာရည်ကြီးမှုတံအစိုးဆုံးခံရတဲ့မြောက်ပိုင်းကလန်တန်ပြည်နယ်ကိုမစ္စတာနဂျစ်ရောက်လာပြီးဆိုးရွားလာနေတဲ့ရည်ကြီးမှုအခြေအနေအကြောင်းနားထောင်ခဲ့ပါတယ်။ရည်ကြီးတံခံရသူတွေအတွက်အရေးပေါ်ရန်ပုံငွေဒေါ်လာ145သန်းသုံးမယ်လို့ကြေညာခဲ့ပြီးဒီငွေတွေကိုနိုင်ငံတော်လုံခြုံရေးကောင်စီကစီမံခန့်ခွဲမှာဖြစ်ပါတယ်။ဒီငွေပမာဏဟာကနဦးကြော်ညာထားတဲ့အကူအညီတွေတဲ့ကနဦးကြော်ညာထားတဲ့ငွေကြေးပမာဏအထက်ထပ်ဆောင်းပြီးတော့ဖြစ်ပေးတာပါ။သမ္မတဥပမာနဲ့ဟာဝိုင်မှာကောက်ရိုက်နေတဲ့မစ္စတာနဂျစ်တပ်ပုံတွေအင်တာနက် Facebook ပေါ်မှာထွက်လာပြီးတဲ့နောက်လူတွေကအိမ်မြန်ပြန်လာဖို့သူ့ကိုတိုက်တွန်းခဲ့ကြတာပါ။လာမယ့်ရက်အနည်းငယ်အတွင်းမှာတော့မလေးရှားနိုင်ငံတွင်မိုးဆက်ရွာနေမှာဖြစ်ပြီးတောင်ပိုင်းပြည်နယ်တွေကိုလည်းတက်ရောက်နိုင်တယ်လို့မလေးရှားမိုးလေဝသပညာရှင်တွေကခန့်မှန်းပြောဆိုထားပါရခင်ဗျာ။